န်းမြန်မာနေဆက်တက်ခိုင်မဲဆောင်မြို့အထက်စစ်စေးရေးကိတ်မှာကုန်တင်ကားပေါ်မှာဝှက်ပြီးတော့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာရှစ်ပြောက်အလုပ်သမား24ဦးကိုထိုင်းအာဏာပိုင်များကဇန်နဝါရီလ4ရက်နေ့မှာဖမ်းဆီးရမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့အထက်ကစစ်စေးဂိတ်ကြီးမှာကုန်တင်ကားနဲ့လူကုန်ကူးလာတဲ့မြန်မာ24ဦးကိုဖမ်းမိခဲ့ပါတယ်။သူတို့နဲ့အတူသူတို့ကိုလူကုန်ကူးလာတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီဝေးရောက်စစ်စေးကကြီးမှာည7နာရီဝန်းကျင်လောက်တော့တင်းတယ်နေတင်လာတဲ့မတင်လာဝယ်ရင်တစည်းကိုစစ်စေးကကလုံရွေးဖွဲ့ကနေစစ်စေးတယ်အဲ့မှာတရားမဝင်နေစားဖက်ကျော်လာတဲ့မြန်မာ24ဦးအမျိုးသား18ဦးနဲ့အမျိုးသားသမီး9ဦးကိုဖမ်းဆီးမိတယ်လို့သူနဲ့ပူးရဲပါလာတဲ့ထိုင်းလူမောင်ခိုနှစ်ဦးကိုလည်းလက်ရဖမ်းပြီးပါတယ်မနေ့ရပဲထိုင်းနိုင်ငံအလဲပိုင်းပထုံထာလီခရိုင်မှာတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာကိုကိုဒေသဆိုင်ရာရဲတပ်ဖွဲ့ကနေဖမ်းပြီးပါတယ
်ထိုင်းနိုင်ငံသားလူကုန်ကူးသူတွေကတော့အသက်23နှစ်အရွယ်ဆူရာပတ်နဲ့အသက်23နှစ်အရွယ်ဝါရာပေါ်လို့ဖြစ်ကြပြီးသူတို့ရဲ့ဝန်ခံထွက်ဆိုချက်အရမြန်မာရွှေ့ပြောင်းလူသမားတွေကိုထိုင်းမြန်မာနယ်စပ်ချစ်ချည်တကားအနီးကနေအစုလိုက်အပြုံလိုက်ခေါ်လာခဲ့ကြတာလို့လည်းဆိုပါတယ်။သူတို့တွေစီကနေကားကတယောက်ကိုဘတ်3000နဲ့ခေါ်လာကြတာဖြစ်ပြီးကံဖယ်ဖက်ခရိုင်ထိပို့ဆောင်ပေးဖို့ဖြစ်တယ်လို့လည်းဝန်ခံထွက်ဆိုကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအခက်အခဲတွေကြောင့်ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲကိုမြန်မာတွေအစုလိုက်အပြုံလိုက်နေစဉ်ဝင်ရောက်လာနေပြီးအခုလိုမျိုးထိုင်းနိုင်ငံအတွင်းမှာအထောက်အထားပြုလုပ်ပေးတဲ့ကာလမှာပို့ပြီးတော့ဝင်ရောက်လာနေပါတယ်ရှင်။